AstraZeneca ကိုဗစ်ရောဂါကာကွယ်ဆေးထိုးတဲ့သူတွေမှာသေနံလောက်အောင်သွေးခဲတာမျိုးရှက်ရှက်ပါပါကျုံ့တတ်တယ်လို့ဥရောပသမ္မတ EU ရဲ့ဆေးဝါးထုတ်လွှင့်မှုကြီးကြပ်ရေးအဖွဲ့ကကြေညာလိုက်ပြီးတဲ့နောက်နိုင်ငံတော်များမှာဒီဆေးနဲ့ပတ်သက်လို့လမ်းညွှန်ချက်တွေထုတ်ပြန်လိုက်ကြပါတယ်။ Britain Sweden ကုမ္ပဏီနဲ့ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးတွဲသုတေသနလုပ်ခဲ့ကြတဲ့ Britain နိုင်ငံမှာတော့အသက်30ရောက်လူငယ်တွေကိုကာကွယ်ဆေးထိုးရမှာတခြားဆေးအမျိုးအစားကိုအသုံးပြုဖို့ညွှန်ကြားထားပါတယ်။နှစ်ကြိမ်ထိုးရတဲ့ AstraZeneca ဆေးဟာစိတ်ချရမှုရှိမရှိဗြိတိသျှဆေးဝါးထုတ်လုပ်မှုကြီးကျက်သူတွေပြန်လည်သုံးသပ်နေချိန်မှာကလေးတွေလူငယ်တွေနဲ့စမ်းသပ်မှုတွေကိုလည်းသုတေသီတွေယာယီရဆိုင်ထားပါတယ်။ Spain နဲ့ Philippines နိုင်ငံတွေမှာအသက်60အထက်လူကြီးတွေကိုဒီဆေးမျိုးစားထိုးမပေးဖို့တားမြစ်ထားတယ်လို့ Reuters သတင်းကဖော်ပြသလိုအီတလီနိုင်ငံမှာလည်းအလားတူကန့်သတ်ထားကြောင်း Washington Post သတင်းစာကဖော်ပြပါတယ်။ဥရောပဆေးဝါးဆိုင်ရာအေဂျင်စီကတော့ကာကွယ်ဆေးထိုးပြီးတဲ့နောက်သွေးခဲတဲ့တာကိုဘေးထွက်ဆိုးကျိုးတစ်ခုဖြစ်သတ်မှတ်ဖို့ပြောဆိုထားပေမဲ့ဆိုးကျိုးထက်ကာကွယ်ဆေးရဲ့အကျိုးရလဒ်ကပိုများတဲ့အကြောင်းလဲဘရူးနီကပဲပြောဆိုထားပါတယ်။